သာသိမှုကြောင့်တန်းစီပျက်စီးသွားတဲ့ဒဏ်ကိုလူတိုင်းခံစားနေရပါတယ်။အာနာသိအုပ်စုရဲ့ဆွေမျိုးသားချင်းတွေလည်းကြီးလန့်စွာဖြစ်နေကြပါတယ်။ဒါပေမဲ့ရာဇဝတ်ဂိုင်းတွေကတော့လုံလုံကိုင်းလို့ကောင်းလာပုံရပါတယ်။အာနာသိတက်ကရာဇဝတ်ဂိုင်းတွေကိုအခွင့်အလမ်းဖွင့်ပေးလိုက်တယ်လို့ဖြစ်နေပါတယ်။တရုတ်နယ်စပ်ရာဇဝတ်ဂိုင်းနေကြားဆောင်တက်နေပြည်သူစစ်တွေရောချင်းရှက်တင်ဖြစ်လာတဲ့အချိန်ကဖြစ်ပါတယ်။ပုံမှန်စီးပွားရေးလက်ပတ်ကိုခက်ခဲနေချိန်မှာမောက်ခိုစီးပွားရေးရှင်တန်တဲ့နေဆက်ဒေတာမှာရာဇဝတ်ဂိုင်းကြီးအားကောင်းလာပါတယ်။ NLD အစိုးရစုံစမ်းစစ်ဆေးခဲ့တဲ့ကင်းနီပြည်နယ်ကရွှေကုတ်ကိုနေဆက်မျိုးဟာစစ်အာဏာသိမ်းချိန်ကစပြီးထူးထူးခြားခြားဖြစ်လာတယ်လို့ဧပြီလ21ရက်နေ့ထုတ် US Institute of Peace ရဲ့စာရမ်းမှာဖော်ပြပါတယ်။လောကစားဝိုင်းဝေချေခဝါချလုပ်ငန်းနဲ့ရာဇဝတ်မှုမျိုးစုံလုပ်ဖို့ထိုင်းမြန်မာနယ်စပ်ကင်းဟင်းပြည်နယ်မှာ2019လောက်ကကလေးကပုံမြင်ချခဲ့တာလို့ဆိုပါတယ်။ခေါင်းခေါင်းအခြေစိုက်ရထိုင်းကုမ္ပဏီကနယ်စပ်မျိုးတည်ဆောက်တာဖြစ်ပါတယ်။အကျိုးဆက်တစ်ခုကတော့မြဝတီမြို့မှာလေကစီနိုလောကစားဝိုင်းတွေခေတ်ဆလာတာပါပဲ
။မြဝတီမြို့မြောက်ဖက်ကီလို20ကျော်ဝေးတဲ့တောင်ရင်းမြစ်မြန်မာဘက်အချမ်းမှာလောင်းကစားမြို့တော်ကြီးဆောင်နေတာပါ ပြည်နယ်ကြားဆောက်တဲ့ BGF က20ရာခိုင်နှုန်း တရုတ်ဘက က80ရာခိုင်နှုန်း အကျိုးအမြတ်ရယူမဲ့စီးပွားရေးလုပ်ငန်းဖြစ်ပါတယ်။ ပြည်ရင် BGF အကူအညီနဲ့ဝင်ရောက်လာတဲ့တရုတ်တွေမြဝတီမှာများပြားလာပါတယ်။ ရွှေကုတ်ကိုစီမံချက်ကိုစုံစမ်းစစ်ဆေးဖို့လုပ်ငန်းနဲ့နှစ်ဇွန်လမှာ NLD အစိုးရကဆုံးဖြတ်ပါတယ်။ ပြည်ရင် BGF ဟာတမတော်ရဲ့ဩဇာအရှိန်အဝါနဲ့လောင်းကစားမြို့တော်ကြီးဆောင်နေတာထင်ရှားပါတယ်။ တရုတ်မြို့စ်ကိုစာရှိကံစက်မှုဆုံးလို့ခေါ်ပါတယ်2012မှာထောင်ကထွက်လာတဲ့တရုတ်လူစုကန်းဝင်ဝမ်ကော့ကွန်နဲ့ KMU အကြီးအကဲတချို့ဆက်ဆက်လုပ်ထားတဲ့စီမံကိန်းဖြစ်ပါတယ
်ဆီယနာသိပြီးနောက်တစ်နေ့မှာဝမ်ကော့ကွန်ဟာမြန်မာဟောင်းမင်းဇရောပွဲဝက်ဘ်ဆိုက်ကိုပူးချမ်းပြည်နယ်မှာမှတ်ပုံတင်လိုက်ပါတယ်ကိုကနေကြဆောင်တက်ကတည်ထောင်ထားတဲ့ဘိုင်ချန်းကုမ္ပဏီနဲ့လည်းအဆက်အသွယ်ရှိကြောင်းဖော်ပြပါတယ်ကိုကငါနေမြမစီပေါ်ရင်အချက်အချာတွေကိုဝင်ရောက်မဲ့အစီအစဉ်ဖြစ်ပါလေ။ဝါကော့ကွာကိုတရုတ်မျိုးချစ်တဦးအနေနဲ့ဖော်ပြပြီးမြမပြည်ကတရုတ်အကျိုးစီးပွားကိုကာဝင်မယ်လို့ဆိုပါတယ်။စစ်တပ်ကပြည်ခတ်လို့ထွက်ပြရတဲ့ဒုက္ခတွေတွင်ထိုင်းမြန်မာနယ်စပ်ကိုကျော်ဖြတ်ဖို့အကဲအကဲရှိပေမဲ့လောင်းကစားလုပ်တဲ့တရုတ်တွေကတော့ဝင်ထွက်သွားလာနိုင်ကြပါလေ
။လွန်ခဲ့တဲ့9နှစ်အတွင်းမှာနေကြာချက်ကြော်ရာဇဝတ်မှုတွေကိုတရုတ်အစိုးရကအကြီးအကျယ်နှိမ်နှင်းပါတယ်အဖမ်းအစည်းတွေမကြာခဏလုပ်ပေမဲ့ဝမ်ကော့ကွန်ကတော့လူငင်းချမ်းသာခွင့်ရနေပါတယ်တရုတ်ပြည်မှာမှာဝမ်ကော့ကွန်ဟာဒုံလူပွဲသူချင်းမြင့်ခံရပြီးအရေးပါအရာရောက်နေပုံရပါတယ်တရုတ်အစိုးရလက်အောက်ခံဩဇာရှိ NGO နဲ့ရာဇဝတ်ဂိုင်းဩဆောင်ပတ်သက်နေတာဟာစိတ်ဝင်စားဖို့ကောင်းပါတယ်ဝမ်ကော့ကွန်ဟာမလေးရှားမှာဖမ်းမရန်ထုတ်ခံထားတဲ့ဝရမ်းပြစ်ဖြစ်ပါတယ်ရွှေကုတ်ကမြို့တဲ့ဟာတရုတ်အစိုးရရဲ့ပိုလန်မှမှာအကျုံးဝင်တယ်လို့ပြောဆိုတာမျိုးလည်းရှိပါတယ်။ဒါပေမဲ့မြို့တဲ့တည်ဆောက်နေသူတွေဟာဟောင်ကောင်နဲ့မကာအိုအခြေစိုက်တရုတ်ပြည်ဖြစ်ကြလို့တရုတ်အစိုးရနဲ့ရောတရုတ်ပြည်မာကြီးနဲ့ရောပတ်သက်စရာအကြောင်းမရှိဘူးလို့တရုတ်သူတွေဒီယွန်ဆန်းက Frontier မြန်မာစာပေါ်မှာမနစ်ကရှင်းပြပူပါတယ
်။ရဲဘော်ကိုင်းဟာတရားဥပဒေမရှိတဲ့နေရာမှာခြေကုပ်ယူကြတာမို့မြန်မာနယ်စပ်ဟာလူစုကိုင်းတွေရဲ့စကြက်ဖြစ်လာပါလေ။စစ်အစိုးရကိုလက်လက်ကင်ဖွဲ့တာမကြောက်ပါဘူး။ဇွန်လအစောပိုင်းကတာစီလိတ်မှာမွေးရစင်းနဲ့ပြည်စီချက်တောင်းပေါင်း14,000ကျော်ကိုဖမ်းဆီးရပြီပါလေ။ဝေလွန်သူဘိမ့်ဘီရင်ခွန်စာကြီးကုတ်ခဲ့တဲ့ဖုံမိတ်တပ်ဖွဲ့ဝင်ဟောင်း2ဦးကိုလည်းဖမ်းဆီးနိုင်ခဲ့ပါလေ။ဒါပေမဲ့ဖမ်းဆီးတဲ့ရဲစခန်းကိုလက်လက်ကင်တို့ကလာရောက်ပြစ်ခတ်လို့ရဲတပ်တကြီးတူတေဆုံးကြောင်းဇွန်လ10ရက်နေ့ထုတ်ဧရာဝတီသတင်းမှာဖော်ပြပါတယ်စစ်ကောင်စီရဲတပ်ဖွဲ့ဟာကရုံးပေါ်ထွက်ပြတ်ပြီးအမျက်ထုတ်တာလို့ဇေကိုကိုင်းကယူဆတဲ့အတွက်ခရိုင်ရဲတပ်ဖွဲ့မှူးရုံးကိုပြစ်ခတ်တိုက်ခိုက်တာဖြစ်ပုံရပါတယ်စစ်ကောင်စီစစ်ရင်ရေးလုပ်နေတဲ့တာချီလက်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတော့ရဲတပ်ဖွဲ့ရုံးကိုပြစ်ခတ်တဲ့ကိစ္စနဲ့လုံးဝပတ်သက်ခြင်းမရှိကြောင်းဇွန်လ9ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။လက်လက်ကင်အပွဲပေါင်းစုံကိုရင်ဆိုင်နေရတဲ့စစ်ကောင်စီတပ်ဟာ လက်တဲ့မပေါ်တဲ့ပြစ်ခတ်မှုမျိုးကိုမကြာခဏလုပ်တတ်တာကိုလေဒေသခံတွေကအရင်ထားမိကြပါတယ်ခင်ဗျာ